ရခိုင်ပြည်နယ်အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေအကြောင်းသတင်းရယူကြရင်းဘင်္ဂလားဒေ့ရှ်မှာအဖမ်းခံလိုက်ရတဲ့မြန်မာသတင်းတောက်နှစ်ဦးရှေ့နေနဲ့တွေ့ခွင့်မရဖြစ်နေတာကြောင့်ဒီသတင်းတောက်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဖမ်းဆီးခံမြန်မာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုမင်းစီယာဦးနဲ့ကိုခွန်လတ်တို့နှစ်ဦးကဘင်္ဂလားဒေ့ရှ်နိုင်ငံကိုအလဲအပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိလာပြီးဂျာမနီမဂ္ဂဇင်း GEO အတွက်သတင်းတောက်တွေအဖြစ်လုတ်ကင်နေတာကြောင့်ဖမ်းဆီးတာဖြစ်တယ်လို့ရဲအဖွဲ့ကပြောဆိုထားပြီးသူတို့အတွက်အာမခံကိုလည်းပြီးခဲ့တဲ့ကြာသပတေးနေ့ကပယ်ချလိုက်တာပါဒီသတင်းတောက်တွေလွတ်မြောက်ရေးအတွက်အထက်တရားရုံးကိုအယူခံရှောက်ထားဖို့ရှေ့နေကမြန်မာသတင်းတောက်နှစ်ဦးကိုဖမ်းဆီးထားရာအကျဉ်းထောင်ကိုတွားရောက်တွေ့ဆုံခွင့်တောင်းခံခဲ့ပြီးမဲ့ထောင်အာဏာပိုင်တွေကတွေ့ခွင့်မပေးခဲ့ပါဘူးဘာကြောင့်တွေးခွင့်မပေးရတယ်လဲဆိုတာကိုလည်းမပြောဘူးလို့ရှင်းနေကပြောပါတယ်။သတင်းထောက်နှစ်ဦးအရေးမြန်မာအစိုးရဘက်ကတော့တန်တမန်ရေးလှမ်းကြောင်းနဲ့ဆောင်ရွက်နေတယ်လို့ပြောဆိုထားတာပါ။ဂျာမနီမဂ္ဂဇင်း GEO ရဲ့တာဝန်နဲ့စက်တင်ဘာလ6ရက်နေ့ကဘင်္ဂလားဒေ့ရှ်ကိုတွားရောက်ခဲ့တဲ့ကိုမင်းစီယာဦးနဲ့ကိုခွန်လတ်တို့ကိုစက်တင်ဘာလ9ရက်နေ့မှာရဲကဖမ်းတာပါ။ဖမ်းဆီးခံသတင်းထောက်တွေကိုရှင်းနေနဲ့တွေးခွင့်မပေးတဲ့အပေါ်အထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဖန်စီခံထားရတဲ့သတင်းထောက်တွေရဲ့အခြေအနေကိုသိဖို့လိုအပ်တဲ့အကြောင်း GUO ရဲ့ Editor ချုပ်နဲ့ Pano Pictures ရဲ့ညွှန်ကြားရေးမှူးချုပ်တို့ကပူးတွဲကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်။